တကမ္ဘာလုံးကိုဗစ်ကူးစက်သူပေါင်းသန်း90နီးပါးအထိမြင့်တက်လာနေတယ်လို့အမေရိကန်နိုင်ငံရှိဂျွန်ဆော့ဖကင်းစ်တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်လေ့လာရေးဌာနကဒီနေ့ထုတ်ပြန်လိုက်ပါတယ်။ဒီကူးစက်မှုအများဆုံးဖြစ်နေတဲ့အမေရိကန်နိုင်ငံမှာတော့ကူးစက်ခံရသူပေါင်း22သန်းနီးပါးအထိတိုးလာနေပြီးဒုတိယအများဆုံးအိန္ဒိယမှာလည်းအမေရိကန်ရဲ့ထက်ဝက်ခံအဖြစ်လူပေါင်း 10.5 သန်းကူးစက်ခံထားရတယ်လို့ဒီဌာနကထုတ်ပြန်ထားပါတယ်။အမေရိကန်မှာဆိုရင်ကူးစက်ခံရသူကမနေ့တရက်ထဲ3သိန်းကျော်အထိစံချိန်သစ်ချိုးခဲ့ပြီးပြည်내တချို့မှာအများကြီးမြင့်တက်လာနေချိန်မှာရွေးချယ်ခံသမ္မတဂျိုးဘိုင်ဒန်ကလည်းကာကွယ်ဆေးအမြန်ရဖို့ထိုးချင်သူတိုင်းရဖို့နဲ့သတင်းပတ်တွေအတွင်းဒုတိယတစ်ချိန်အမြန်ထိုးနိုင်ဖို့ယုံကြည်ထားတယ်လို့ဆိုလိုက်ပါတယ်။အမေရိကန်ကကူးစက်ရောဂါဆိုင်ရာကျွမ်းကျင်သူအန်တိုနီဖောက်ချီကလည်းမကြာခင်မစ္စတာဘိုင်ဒန်သမ္မတအဖြစ်တာဝန်ဆယူချိန်မှာသူပြောထားတဲ့အတိုင်းနိုင်ငံထဲမှာတစ်နေ့ကိုလူပေါင်း1,000ကာကွယ်ဆေးထိုးနိုင်ဖို့ပြောလင့်ထားတယ်လို့ဒီဘက်စော်ပိုင်းတို့ကပြောခဲ့ပါသေးတယ်။ဒါပေမဲ့အခုလိုအချိန်မှာအန်ဩစရာဖြစ်လာတာကတချို့ဒေသတွေမှာဆေးရုံနဲ့သက်ကြီးစောင့်ရှောက်ရေးကိဟာတွေကကျန်းမာရေးလူသားတွေအနေနဲ့ဒီကာကွယ်ဆေးထိုးဖို့နောက်တွန့်နေကြတယ်လို့ AP သတင်းဌာနမှဖော်ပြခဲ့တာပါခင်ဗျာ။